လုံခဲ့တဲ့သတင်းနှစ်ပတ်လောက်က VOA ရုပ်သံတိုင်းထုတ်လွှင့်ကအစီအစဉ်အတွင်းရဲတွေဖမ်းဆီးတာခံခဲ့ရတဲ့အငင်းစားတရုတ်ပေါမောက်ခကိုလူတွေ့မြင်မြန်နေတဲ့ VOA Mandarin တရုတ်ဌာနသတင်းတောက်နဲ့ VOA အတွက်သတင်းပို့ပေးနေတဲ့အချိန်တိုင်းသတင်းတောက်တို့နှုတ်ကိုတနင်္လာနေ့မှာတရုတ်အာဏာပိုင်တွေက6နာရီထက်မနည်းဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။အငင်းစားပေါမောက်ခဆန်ဝမ်ကောင်ကိုသူ့နေအိမ်တိုက်ခန်းမှာပိတ်ထားတဲ့တကားရဲ့တစ်ဖက်ကနေစကားပြောအပြီးVOA Mandarin ဌာနသတင်းတောက်ရင်းပင်ဆန်းနဲ့ VOA အချိန်တိုင်းဌာနသတင်းတောက် Alan I ကိုနှုတ်ကိုရှန်တုံးခရိုင်ဂျီနန်းမှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဆန်ကသူ့ကိုဖမ်းဆီးခဲ့တဲ့အသေးစိတ်အချက်အလက်တွေကိုသတင်းတောက်ဆန်ကိုပြောပြခဲ့တာဖြစ်ပြီးသူပြောတင်တဲ့စကားတွေကိုလွတ်လပ်စွာလေးလိုင်းကနေတဆင့်ပြောခွင့်ပေးခဲ့တဲ့ VOA ကိုကျေးဇူးတင်ကြောင်းပြောပါတယ်။အဲ့ဒီတိုက်ခန်းအဆောက်အဦမှာရှိနေတဲ့ရဲတွေကလူတွေမင်းမြန်းချက်ကိုဂျောင်းဝင်နှောက်ရက်ဖို့ကြိုးစားခဲ့ပြီးသတင်းတော်နှစ်ယောက်လုံးကိုတပွဲစီဖမ်းဆီးခဲ့တာပါသူတို့ကိုတီးကြားရင်တွေနဲ့တက္ကသိုလ်ဝင်တက်ကအမည်မသိတဲ့နေရာတွေကိုလုံခြုံရေးအဆောင်တွေလို့သူတို့ကိုသူတို့ပြောတဲ့အမျိုးသားတွေကခေါ်ဆောင်သွားခဲ့တာဖြစ်ကြောင်းလည်းပြောပါတယ်သူတို့ကိုအင်ကာနဲ့အာယုံမတက်ခင်မှာပဲအန်ရင်ကင်းကင်းနဲ့ပြန်ပြီးလွှတ်ပေးခဲ့တာပါဒါပေမဲ့ဖမ်းသွားသူတွေဟာစိုင်းရဲ့လက်ကင်ဖုံးကိုပြစီပြစ်ခဲ့တယ်လို့အဲဒီတော့ပြန်မလွတ်ခင်ပါပဲသူ့ရဲ့တက်စီပြစီတို့ရအားလုံးထဲမှာရှိနေတဲ့အချက်လက်တွေကိုသူတို့ကကူးယူထားခဲ့တာဖြစ်ပါတယ်အခုတော့တရင်တောက်တွေနဲ့အငင်းစားပမောက်ခါကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောကြဖို့တရုတ်အာဏာပိုင်တွေဘက်ကညှင်းဆိုပါတယ်